Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့ညနေခင်း VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းမှာတော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆက်မှုထိပ်သီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကမ္ဘာလုံခြုံရေးဆိုင်ရာချင်းချမှုတွေကိုဂျပန်နိုင်ငံမှာဆွေးနွေးနေကြပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးကာတာလည်းစီးရေးပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးဖို့အိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်အိန္ဒိယနိုင်ငံမှာတော့ဒီကနေ့မနေ့ဖျားချောင်းမိလောင်မှုဖြစ်လို့လူ100ကျော်တေဆုံးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်တွေကိုတင်ဆက်ပေးမယ့်နောက်ဆုံးရသတင်းတွေထဲနားဆင်ရမှာတွေကတော့ကျောင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရပြည်သူ့ကရွေးချယ်တင်ပြောင်းလိုက်တဲ့ပြည်သူ့ကိုယ်စားလှယ်တွေတွဲဆောင်ဆွေးနွေးအဖြေရှာကြဖို့တိုက်တွန်းလိုက်ပါတယ်
ဆိုဆိုဆွေးနွေးခြင်းဖြင့်ဒီဘက်ပုံပြီးတော့ထိရောက်မလို့ကျွန်တော်အမြင်နဲ့လေပုံသူပဲကျောင်းသားတွေကလည်းပြုလို့ဆွေးနွေးဖို့ကတောင်းဆိုတယ်ဆိုတော့ဒါကောင်းတော့ခလာလာလို့ပဲကျွန်တော်သုံးသပ်လို့ရတာပေါ့နော်
88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းစရာပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ကမ္ဘာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံထဲမှာမူရစ်ဆေးဝါးတိုက်ဖျက်ရေးဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတဲ့သတင်းနဲ့အာရှနိုင်ငံမှာအသက်15နှစ်အောက်ကလေးတွေအသေးအများဆုံးအကြောင်းနေတဲ့ရင်းနှစ်သေဆုံးမှုကထိတ်ဆုံးကရှိနေတယ်ဆိုတဲ့သတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ G7 လို့ခေါ်တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဂျပန်နိုင်ငံဟီရိုရှိမာမှာစတင်လိုက်ပြီးဖြစ်တဲ့နှစ်ကြာညီလာခံအတွင်းအဓိကဆွေးနွေးမယ့်အထက်မှာတော့ကမ္ဘာလုံးဆိုင်ရာလုံခြုံရေးချင်းချောင်မှုတွေလည်းပါဝင်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကအာဖဂန်နစ္စတန်နိုင်ငံခီးစဉ်အပြီးတနင်္ဂနွေနေ့မှာဂျပန်နိုင်ငံဟီရိုရှိမာကိုရောက်ရှိသွားတာဖြစ်ပြီးဒုတိယကမ္ဘာစစ်ပြီးဆုံးကနေ့အချိန်အမေရိကန်တို့နျူကလ িয়ার ပုံကျဲချခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာကိုပထမဆုံးတွားရောက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ပါတယ်ဟီရိုရှိမာသတင်းစာတစောင်ဖြစ်တဲ့ချူကိုကုရှင်ဘုန်းနဲ့တွေ့ဆုံမေးမြန်းကံမှာတော့နိုင်ငံတကာငြိမ်းချမ်းရေးကိုထိပါးစေတဲ့ကမ္ဘာတစ်လွှာချင်းချောက်မှုအများစုကိုစုပေါင်းအားနဲ့ဖြေရှင်းဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အခုဆွေးနွေးပွဲလိုမျိုးတွေ့ဆုံဆွေးနွေးမှုတွေဟာဆိုရင်နိုင်ငံတကာနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကိုဖြေရှင်းဆောင်ရွက်ဖို့နဲ့လိုအပ်တဲ့အခိုင်အမာလှုပ်ဆောင်မှုတွေအပေါ်မှာရှင်းရှင်းလင်းလင်းတသန်နဲ့ပြောနိုင်ရေးအထောက်အကူဖြစ်စေတဲ့အရေးကြီးတဲ့အခွင့်အလမ်းတွေဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဆက်မှုထိပ်သီးနိုင်ငံတွေတဲမှာဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံတို့ပါဝင်ပါတယ်။ဘရပ်ဆဲလ်နဲ့ပါရီမြို့တော်တွေမှာလက်တလော့အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ဥရောပအဖွဲ့ဝင်နိုင်ငံတချို့ကတော့လုံခြုံရေးဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။အကြမ်းဖက်အရေးကိစ္စတွေအပြင်တောင်တရုတ်ပင်လယ်ပြင်အရေးအရှိအလဲပိုင်းဒေသနဲ့ဥရောပတိုက်နိုင်ငံတွေမှာရင်ဆိုင်ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာတွေကိုလည်းအခုညီလာခံမှာဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်ရှင်။
အင်းဒီယားနိုင်ငံတောင်ပိုင်းကယ်ရလာပြည်နယ်ကဖျားချောင်းတစ်ခုမှာတနင်္ဂနွေနေ့အစောပိုင်းကကြီးမားတဲ့မိလောင်မှုတစ်ခုဖြစ်ခဲ့လို့လူ100လောက်သေဆုံးပြီးယာနဲ့ချီဖျားဖူရီဒဏ်ရာရသွားပါတယ်။ဖျားချောင်းနှစ်ပတ်လည်ပွဲတော်မှာမိရှုမိပန်းတွေကိုကြည့်ဖို့ထောင်နဲ့ချီတဲ့ဖျားဖူရီစုယုံနေတော့မှာအခုလိုမိလောင်ခဲ့တာဖြစ်ပါတယ်။ဒီဝန်းနေစရာမိလောင်မှုဟာပြည်နယ်မြို့တော်သရဗန်နန်သပရန်နဲ့ကီလို80လောက်ကွာကိုလန်မြို့နယ်ပရဗာကန်ယူရမ်မျိုးကပူတင်ဂဲဒေဗီဖျားချောင်းမှာမိပန်းဖောက်ပြီးမကြခင်မနေ့3နာရီလောက်မှာဖြစ်ပွားခဲ့တာဖြစ်ပါလေမိတော်တခုကလောင်စာပေါ်ကျပြီးတော့အင်မတန်ကြီးမားတဲ့မိရှုမိပန်းအစုပြုံလိုက်ပောက်ကွဲပြီးဇက်တိုက်မိလောင်ပောက်ကွဲမှုတွေနဲ့မိစာတွေအလင်းမြန်ပြက်နှက်လောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါလေဖျားချောင်းရဲ့တာဝန်ရှိသူတွေရဲ့ယုံတွေတစစီပျက်စီးပြီးဖျားချောင်းအမိုးတွေလည်းကျွန်းဝန်ကုံရုံမကကြီးမားတဲ့မိခိုးလုံးကြီးတွေကိုညဘက်မဲမောင်နဲ့ကောင်းငင်ပေါ်မှာတွေ့မြင်ကြရပါလေမိလောင်လို့ထွက်ပြေးသူတွေလူအုပ်ပြီးဒဏ်ရာရသေဆုံးမှုတွေလည်းဖြစ်ပွားခဲ့ပါလေ
အိန္ဒိယစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်နေတဲ့အတောအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာအိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်လွန်ခဲ့တဲ့10နှစ်ဒါမှမဟုတ်အရင်နှစ်တွေတုန်းကအိန္ဒိယနဲ့ပူးပေါင်းဆောင်ရွက်ဖို့မမျှော်မှန်းနိုင်ခဲ့တဲ့ကိစ္စတွေကို ကျွန်တော်တို့အခုလှုပ်ဆောင်နေတယ်လို့ကာကွယ်ရေးဆိုင်ရာအကြီးအကဲအရာရှိတဦးကပြောပါတယ်။နှစ်နိုင်ငံသုံးနိုင်ငံပူးပေါင်းဆောင်ရွက်ချက်တွေနဲ့စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာနည်းပညာပိုင်းနဲ့ကုံသွေးရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာစေဖို့အတွက်လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကာတာကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဆွေးနွေးညှိနှိုင်းရတာတွေကခက်ခဲနိုင်ပြီးကမ္ဘာတစ်လွှာပြိုင်ဆိုင်မှုကလည်းမြင့်မားနေပေမဲ့နှစ်နိုင်ငံကြားပိုပြင်းရှင်းနေပြီးစစ်တပ်တွေပုံမှုခိုင်မာအားကောင်းစေမယ်ထူးခဲ့တဲ့ပူပေါင်းထုတ်လုပ်မှုဆိုင်ရာသဘောတူညီချက်တစ်ခုကိုအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံတို့လာမယ့်နှစ်တည်းအတွင်းရရှိလာမယ်ဆိုတာကိုတန်တရားမရှိဘူးလို့ဝန်ကြီးကာတာကပြောဆိုခဲ့ပါတယ်။ခီးစင်မတိုင်ငယ်တောက်ချန်နေကနိုင်ငံဆက်ဆံရေးကောင်စီအခမ်းအနားတစ်ခုမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။နှစ်နိုင်ငံကြားနည်းပညာပိုင်းဆိုင်ရာပူပေါင်းဆောင်ရွက်မှုမှာတော့လေရင်တင်သင်းမော့ပုံစံထုတ်ဖို့နဲ့တိုက်လေရင်ပူပေါင်းထုတ်လုပ်ရေးတို့ကိုအလေးထားလှုပ်ဆောင်မယ်လို့ကာကွယ်ဆိုင်ရာအကြီးအကဲအရာရှိကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးကာတာရဲ့အိန္ဒိယခီးစင်ကတော့အာရှပစိဖိတ်ဒေသတွင်အမေရိကန်ကာကွယ်ဝင်ကြီးဌာနရဲ့ဦးစားပေးအဆင့်အတန်းကိုပြသဖို့ရည်ရွယ်တာလည်းဖြစ်ပါတယ
်။နိုဝင်ဘာလကပြင်သစ်နိုင်ငံပဲရစ်မြို့တိုက်ခိုက်မှုနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့ရဲ့အမဂန်အုပ်စုတွေဟာတကယ်တော့ပြင်သစ်မှာဒုတိယကြိမ်တိုက်ခိုက်ဖို့ပြင်ဆင်ထားပေမဲ့ပြီးခဲ့တဲ့လကပြင်သစ်စားဘရပ်ဆဲလ်မြို့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Belgium အစိုးရရှေ့နေတွေကပြောဆိုလိုက်ပါတယ်။ Paris တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကို၄လကြာရှာဖွေခဲ့ပြီးတဲ့နောက် Paris မြို့ Molenbeek ရပ်ကွက်ထဲမှာတန်တရားရှိသူ Salah Abdeslam ကိုဖမ်းမိပြီးတဲ့နောက်လူ32ယောက်သေဆုံးခဲ့တဲ့ Brussels လေးစိတ်နဲ့ယထာဘူရာဖုံးခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်အဖွဲ့ရဲ့အမဂန်အုပ်စုတွေဟာစုံစမ်းစစ်ဆေးသူတွေရဲ့စစ်ဆေးမှုလုပ်ငန်းစဉ်အရှိန်တိုးတက်မှုတွေကိုအံ့ဩတကြီးဖြစ်ခဲ့ပြီးတဲ့နောက်သူတို့အစီအစဉ်ကိုရုတ်တရက်ပြောင်းလဲပြီးတော့ဘရပ်ဆဲလ်တိုက်ခိုက်မှုကိုပြောင်းလဲလှုပ်ဆောင်ခဲ့တယ်လို့အစိုးရရှေ့နေတွေကတင်းငွေတွေကပြောဆိုပါတယ်။ Salah Abdeslam ကိုဖမ်းဆီးမှုကအကြမ်းဖက်အဖွဲ့ရဲ့အမဂန်အုပ်စုတွေကိုအစီအစဉ်ပြောင်းစေခဲ့တယ်လို့မတ်လ22ရက်ဘုံခွဲတိုက်ခိုက်မှုအပြီးထွက်လာတဲ့သတင်းတွေကပြောဆိုကြပါတယ်။ပြင်သစ်Paris မြို့တိုက်ခိုက်မှုတွေတန်တရားရှိသူမဟာမက်အဘရီနီကမလ22ရက်နေ့က Brussels မြို့ Zaventem လေးစိတ်မှာအသေးခံဘုံခွဲသမား2ယောက်နဲ့အတူတွေ့ရတဲ့အုတ်ထုတ်ဆောင်းထားတဲ့လူကသူ့ပါပဲလို့စုံစမ်းစစ်ဆေးရေးအရာရှိတွေကိုထုတ်ဖော်ပြောဆိုခဲ့တယ်လို့ Belgian နိုင်ငံအစိုးရရှေ့နေတွေကစနေနေ့ကပြောဆိုပါလိမ့
် View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်ဝိုင်ယိုမင်းမှာမနေ့စနေနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲမှာတော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်အနိုင်ရပါတယ်။ဒါပေမဲ့အမေရိကန်သမ္မတလောင်းအဖြစ်ပါတီကိုစားပြုဝင်ရောက်ရှင်းပြနိုင်ရေးအတွက်ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုအသာစီမရပါဘူး။အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကမဲရလ56ရာခိုင်နှုန်းအနိုင်ရပါတယ်။ဒါပေမဲ့ဝိုင်ယိုမင်းပြည်နယ်ရဲ့ပါတီညီလာခံကိုယ်စားလှယ်14ဦးတည်းကနေပြိုင်ဘက်2ဦးတို့အနေနဲ့9ဦးစီရရှိတယ်လို့ဒီမိုကရက်တစ်ပါတီကဆုံးဖြတ်ပါတယ်။မစ္စတာဆန်ဒါစ်ရဲ့အခုအနိုင်ရမှုကပြီးခဲ့တဲ့ရွေးချယ်ပွဲ9ခုအတွင်း10ခုမြောက်အနိုင်ရတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီရဲ့ညီလာခံကိုယ်စားလှယ်ခွဲဝေမှုအချို့အစားအရပြိုင်ဘက်မစ္စစ်ကလင်တန်ကိုအမိလိုက်နိုင်ပြီးဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာရေးအတွက်ကတော့အခုထက်ပိုပြီးပြက်ပြက်သားသားအနိုင်ရဖို့လိုအပ်မှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးအတွက်ညီလာခံကိုယ်စားလှယ် 2383 ဦးလိုအပ်တာမှာအေဘီလ10ရက်နေ့လက်ရှိအချိန်အထိခန့်မှန်းခြေနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်က1956မဲရရှိထားပြီးပြိုင်ဘက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်က1068နဲ့နောက်ကလိုက်နေရဆဲဖြစ်ပါတယ်။
American သတင်းမီဒီယာတွေမှာတော့သမ္မတရွေးပွဲအတွက်မဲဆွဲစည်းရုံးနေတဲ့စီးပွားရေးလုပ်ငန်းရှင် Donald Trump ဟာ American နိုင်ငံရဲ့လူကြိုက်အများဆုံးသတင်းစာရီတွေကတစ်ခုဖြစ်တဲ့ The Boston Globe သတင်းစာကြီးရဲ့ထောက်ခံမှုကိုမရဘဲဝေဖန်ချက်ကိုတင်ပြတာတွေ့ရပါတယ်။ The Boston Globe သတင်းစာကြီးရဲ့ဆောင်းပါးပုံစံတရော်စာရီတင်တဲ့စာမျက်နှာမှာတကယ်လို့ Donald Trump အနိုင်ရရင် American နိုင်ငံကြီးဘယ်လိုပုံစံမျိုးဖြစ်သွားနိုင်မလဲဆိုတဲ့မှန်းဆချက်ကိုဖော်ပြခဲ့ပါတယ်။ဒီနိုင်ငံကDonald Trump ရဲ့ American ပြည်ထောင်စုဖြစ်ပါတယ်လို့ The Globe ကအစချီရေးသားပါတယ်။စာဖတ်သူအခုဖတ်နေတဲ့စာမျက်နှာကတော့တကယ်လို့ရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းက သူ့ရဲ့စိတ်ကူးစိတ်တမ်းတွေကိုတကယ်လို့ရဖြစ်လက်တွေ့အကောင်အထည်ဖော်ရင်တွေ့မြင်ရနိုင်တဲ့ဖြစ်လာခြင်းရှိတဲ့စာမျက်နှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတော်တော်များများကသူ့ရဲ့ရည်မှန်းချက်တွေကိုစိတ်ဝင်စားစရာကောင်းတယ်လို့ထင်ကောင်းထင်နိုင်ပေမဲ့ The Globe Editor အဖွဲ့ကတော့အတော့ကိုစိတ်ပျက်စရာကောင်းတယ်ဆိုတာအထင်သာတွေ့မြင်နေတယ်လို့ရေးသားဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာသမရကိုယ်စားလှယ်လောင်းတွေကိုသတင်းစာတွေကထောက်ခံရေးသားတဲ့ရှင်းလျားတဲ့သမိုင်းစဉ်လာရှိပါတယ်။ပုံမှန်အဖြစ်တော့ editor အဖွဲ့ကကိုယ်စားလှယ်လောင်းတယောက်ကိုဘာကြောင့်ထောက်ခံသင့်ပြီးသူ့ပြိုင်ဘက်ကိုဘာကြောင့်မထောက်ခံသင့်ဘူးဆိုတဲ့အချက်တွေကိုရေးလို့ရှိပါတယ်။အခု The Globe ရဲ့တင်ပြမှုကတော့အစဉ်လာနဲ့မတူတမူထူးခြားတဲ့တင်ပြချက်ဖြစ်ပြီး2018ခုနှစ် April 18ရက်နေ့လို့နေဆွဲတက်ထားတဲ့တရားစာမျက်နှာမှာပြည်နှင်းနယ်နေစနေပြီဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတာဖြစ်ပါတယ်။ဒီသတင်းနဲ့အတူသမရအင်မျိုးတော်အပြင်ဘက်မှာသူ့မူဝါဒတွေကိုလူလူကဆန္ဒပြနေတော့အစုလိုက်ပြုံလိုက်ပြည်နှင်တန်ပေးရေးအတွက် Trump ကလွှတ်တော်ကိုအဖွဲ့ရီဖွဲ့ဖို့တောင်းဆိုနေတဲ့အကြောင်းဆောင်းပါးကိုဖော်ပြထားပါတယ
်။ဖိလစ်ပိုင်နိုင်ငံအနောက်တောင်ပိုင်းကျွန်းဘက်စလန်ခရိုင်တွင်အဘူဆာရဲ့အစွန်းရောက်တွင်နဲ့စင်နာရီကြားတိုက်ခိုက်မှုအတွက်ဖိလစ်ပိုင်စစ်သား18ဦးကြာဆုံးပြီး50ကျော်ဒဏ်ရာရတယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုအတွင်းအနည်းဆုံးစစ်သွေးကြောင့်5ဦးသေဆုံးပြီး20ဒဏ်ရာရခဲ့တယ်လို့စစ်တပ်ပြောခွင့်ရတဦးကပြောပါတယ်။တေဆုံသူတွေထဲမှာမော်ရိုကိုနိုင်ငံသားတဦးလည်းပါဝင်တယ်လို့ပြောပါတယ်။တပ်စုတစ်ခုလုံးကြာဆုံးတာဖြစ်ပြီးစစ်သား4ဦးတို့ခေါင်းဖြတ်ခံရတယ်လို့ဖိလစ်ပိုင် Daily Inquiry သတင်းစာကလည်းရေးသားဖော်ပြပါတယ
်။တရုတ်ပြည်မှကြီးမှာ The Economist နဲ့ Time Magazine Internet Website မျက်နှာတွေကိုပြည်သူတွေမဖတ်နိုင်အောင်ဆန်ဆာဖြောက်တပ်ပိတ်ပင်လိုက်ပါတယ်။တရုတ်သမ္မတရှီကျင်ပင်ကိုဝေဖန်တဲ့ဒီမဂ္ဂဇင်းဆောင်းပါးတွေကိုဆန်ဆာဖြတ်နိုင်ဖို့အခုလိုလှုပ်တာဖြစ်နိုင်တယ်လို့တောက်ကြနေတော့ The New York Times သတင်းစာကရေးသားပါတယ်။တရုတ်နိုင်ငံဟာ VOA, The New York Times, The Independent နဲ့ Bloomberg အပါအဝင်တခြားနိုင်ငံတကာသတင်းစာမျက်နှာ website တွေကိုလည်းပိတ်ပင်ထားပါတယ်။တရုတ်နိုင်ငံရဲ့ internet နဲ့လူမှုသတင်းဆိုင်ရာဆန်ဆာဖြတ်တောက်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Great Fire Organization ရတော့ The Economist website နဲ့ mobile phone သတင်းတွေကို April 2ရက်ထက်ကဆန်ဆာဖြတ်တောက်ခဲ့တာဖြစ်ပါတယ်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းသတင်းနဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်။ကျောင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးအတွက်ကျောင်းသားတွေဆရာဆရာမတွေနောက်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLG အစိုးရနဲ့ပြည်သူကနေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးအဖြေရှာကြဖို့88မျိုးဆက်ခေါင်းဆောင်တို့ဦးနဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်တာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ဖို့ကျောင်းသားတွေလိုလားတဲ့ဆန္ဒတွေ NND ဆိုရကချမှတ်ထားတဲ့ပညာရေးဆိုင်ရာမူဝါဒတွေနဲ့ပညာရှင်တွေရဲ့ဝိုင်းဝန်းအကြံပြုချက်တွေကိုပေါင်းစပ်လိုက်ရင်မြန်မာနိုင်ငံမှာအဆင့်မြင့်ပညာရေးစနစ်ထွန်းကားလာမယ်လို့လည်းယုံကြည်မျှော်လင့်ကြပါတယ်။အသေးစိတ်နားဆင်ပါရှင်။အရင်ဆိုရလက်ထက်ကပြဋ္ဌာန်းအတည်ပြုခဲ့တဲ့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးစနစ်ဖြစ်ထွန်းအောင်လှုပ်ဆောင်နိုင်မှာမဟုတ်ဘူးဆိုပြီးငြင်းငြမ်းစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြခဲ့တဲ့ကျောင်းသားတွေအကြမ်းဖက်ထိန်းသိမ်းခံရပြီးတဲ့နောက် NLD ဦးဆောင်တဲ့အဆိုရသည့်လက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကြိုးပမ်းချက်နဲ့အကျဉ်းဆောင်တွေကလွတ်မြောက်လာပြီးတဲ့နောက်မှာတော့ပင်မတပိတ်စစ်ကြောင်းကိုဦးဆောင်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတရဲ့သဘောထားဆန္ဒတွေကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကျောင်းသားတွေတပိတ်မောက်ဆန့်ကျင်ခဲ့တဲ့အမျိုးသားပညာရေးဥပဒေကိုအနာဂတ်တိုင်းပြည်နဲ့ကျောင်းသားမျိုးဆက်သစ်တွေရဲ့အကျိုးကိုရှေ့ရှုပြီးဒီမိုကရေစီစံနှုန်းအနေနဲ့ကိုက်ညီတဲ့ပညာရေးစနစ်တရက်ပေါ်ထွန်းလာစေဖို့ပညာရေးတောင်းဆိုချက်17ချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ပြည်သူ့ကိုမျက်ကွယ်မပြုတဲ့လွှတ်တော်အသစ်အစိုးရအသစ်လက်ထက်မှာဆက်ပြီးတော့ညှိနှိုင်းဖော်ဆောင်သွားမယ်လို့ဘကတာကထုတ်ပြန်လိုက်တာပါဒီလိုညှိနှိုင်းသွားကြမယ်ဆိုတဲ့ကျောင်းသားတွေရဲ့သဘောထားအပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကြိုးဆိုပြီးဆရာဆရာမတွေအနေနဲ့လည်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့အသင့်ပါပဲလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌလည်းဖြစ်မန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကတိကတူလည်းဖြစ်တဲ့ဥတုတက VOA မြန်မာပိုင်းကိုပြောပါတယ်
။ကျောင်းသားတွေနဲ့တောင်းဆိုတာညီနိုင်ဆောင်ရွက်မယ်ဆိုတာလည်းလက်ခံနေပြန်။ဘာကြောင့်လဲဆိုတော့ပူးပေါင်းဆောင်ရွက်မှသာအောင်မြင်မှာ။ဘာဖြစ်လို့လဲဆိုတော့ကျောင်းသားလည်းမပါဘူး။ဘာမှမပါဘဲနဲ့လုပ်ခဲ့တဲ့ပညာရေးစနစ်တွေဆုံးရှုံးခဲ့ရတယ်။အဲဒါကြောင့်အခုအားလုံးပါဝင်မှာပေါ့နော်။အားလုံး ုံးအောင်အင်ဒီဖြစ်ပေါ့အဲ့ဒါပါမှတော့ကျွန်တော်တို့ကအောင်မြင်မယ်လို့တော့ကျွန်တော်မြင်တယ်ရဲ့ဟိုမဆွေးနွေးနိုင်ကြမှာမရှိဘဲနဲ့ចောင်းသားတောင်းတာလည်းဘာမှတောင်းတာမဟုတ်ဒီပညာရေးကိုလွတ်လပ်စွာပညာရေးအင်ဂျာကိုတောင်းတော့ဒါတော့ပေးနိုင်နိုင်မယ်လို့လည်းထင်ပါတယ်ကျွန်တော်တို့ကတော့ဒီလက်ရှိပညာရေးဝန်ထမ်းတွေပေါ့နော်ပညာရေးဝန်ထမ်းတွေဖြစ်တဲ့အတွက်ဒီ educational process တစ်ခုလုံးမှာပေါ့နော်ဒီပညာရေးသူပြင်တောင်းတဲ့အိမ်မှာကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ဆက်ဆက်ပါများဖွဲ့ချုပ်ရဲ့အခန်းကဏ္ဍဘယ်နေရာမှာဆိုကျွန်တော်တို့အားလုံးလှုပ်ဆောင်ပေးသွားမှာပါဒါကြောင့်လည်းဆိုပြည်သူ့အစိုးရတရားဖြစ်တဲ့ကျွန်တော်တို့အပြည့်အဝထောက်ခံပြီးတော့ပူးပေါင်းဆောင်ရွက်မှုလုပ်သွားမှာပါ
88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ဦးမင်းစေရကလည်းចောင်းသားတွေတောင်းဆိုတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးအတွက်တွစ်ဆုံဆွေးနွေးအဖြေရှာကြဖို့ကိုလည်းတိုက်တွန်းပါတယ
်ဒီဘာကိစ္စများပို့ထုတ်ကထုတ်တဲ့ပညာရေးရဆိုရင်သူတို့ကတွစ်ဆုံဆွေးနွေးရေးလမ်းကြောင်းတွေမသွားမယ်လို့ပြောတာဟုတ်တူပဲ NLD ကလည်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့တော့မျိုးသားပညာရေးကိုဖြစ်ပြင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေရှိတယ်လို့ပြောရတဲ့ခါကျတော့ဒီလက်ရှိပညာရေးစနစ်မှာចောင်းသားတွေခိုင်းကဏ္ဍနောက်ပြီးចောင်းသားသမဂ္ဂရဲ့ခိုင်းကဏ္ဍတွေကို eventually ရောက်ဖို့ကောင်းတဲ့ formula ဆိုတဲ့ချက်ကတော့တွစ်ဆုံဆွေးနွေးခြင်းဖြစ်ပေါ်ပြီးတော့ထူရောက်မလို့ကျွန်တော်ကမြင်တယ်လေသူတို့ပဲចောင်းသားတွေကလည်းတွစ်ဆုံဆွေးနွေးဖို့ကတောင်းဆိုတယ်ဆိုတော့ဒါကောင်းတော့အလားအလာလို့ပဲကျွန်တော်တုံ့တလို့ရတာပေါ့နော်ပညာရေးနဲ့ပတ်သက်တဲ့သူက policy တိုင်းဆိုင်ရာပေါ့နော်လူတိုင်းဆိုင်ရာတွေမှာဒီចောင်းသားတွေလိုလားချက်တွေနဲ့တော့တော်တွစ်ဆုံဆွေးနွေးရတော့ပို့ကျိုးရှိတယ်လို့ထင်ပါတယ
်ចောင်းသားတွေဘက်ကလည်းသူတို့လိုလားတောင်းတာတဲ့ပညာရေးစနစ်ဖြစ်ထွန်းလာဖို့တောင်းဆိုချက်တွေအပေါ်ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရနဲ့လွှတ်တော်အပြင်ပညာရှင်တွေရဲ့ဝိုင်းဝန်းအကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားပြီးပညာရေးစနစ်အစဉ်တန်းမြင့်လာအောင်ဆောင်ရွက်ပေးနိုင်မယ်လို့လည်းဆရာမတွေဘက်ကယုံကြည်မျှော်လင့်ကြောင်းဦးတူတာကဆက်ပြောပါတယ
်။နံပါတ်၁ကတော့ဗောနော်ကျွန်တော်တို့ဒီအခုအစိုးရကဦးသိန်းစိတ်အစိုးရနဲ့မတူကျွန်တော်တို့ကပြည်သူကတကယ်စစ်မှန်တဲ့ပြည်သူ့ဌာနနဲ့အညီဖွဲ့စည်းတဲ့အစိုးရဖြစ်တယ်။အဲ့တော့ပြည်သူ့အစိုးရဖြစ်တဲ့အတွက်ပြည်သူတို့ညှိနှိုင်းအောင်မလုပ်ဘူး။ចောင်းသားတို့တော့ညှိနှိုင်းအောင်မလုပ်ဘူးဆိုတော့ကျွန်တော်နားလည်ထားတယ်
။ဒီမိုကရေစီအစိုးရခေတ်မှာမူဝါဒပိုင်းဆိုင်ရာမတူကွဲပြားတဲ့ဆန္ဒသဘောထားတွေကြားတွစ်ဆုံဆွေးနွေးအဖြေရှာခြင်းကသာလျှင်သဘောတူညီချက်အဖြေထွက်နိုင်မှာမို့လို့ဒီနီးလန်းသာအကောင်းဆုံးပါလို့လေ88မျိုးဆက်ခေါင်းဆောင်ဦးမင်းစရာကအကြံပြုပါတယ
်လက်ရှိကျောင်းသားတွေရဲ့ကျောင်းသားခေါင်းဆောင်တွေနောက်ပြတ်ဒီပညာရေးတိတိကျောင်းလဲလို့တဲ့ပညာရှင်တွေပေါ့နော်အဲ့ဒီပညာရှင်တွေလက်ရှိပြည်သူတွေကရွေးချယ်ထားတဲ့ပြည်သူ့အစိုးရကိုယ်စားလှယ်တွေနဲ့တွစ်ဆုံဆွေးနွေးမယ်ဆိုရင်တော့အားလုံးလိုလားတဲ့အဖြစ်ကိုရနိုင်တယ်ကျွန်တော်ပြောလိမ့်မယ်လေအဲ့တော့ဒီကနေ့ကတွစ်ဆုံဆွေးနွေးလမ်းကြောင်းသားလဲအကောင်းဆုံးလမ်းကြောင်းဆိုတဲ့သဘောကျွန်တော်ပြောတာပ
ါအခုလက်ရှိမှာတော့ပြီးခဲ့တဲ့ဦးသိန်းစိတ်အစိုးရလက်ထက်တုန်းကကျောင်းသားတွေစန့်ကျင်ခဲ့ကြတဲ့အမျိုးသားပညာရေးဥပဒေကိုလွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့ပြီးဖြစ်တယ်လို့ NND အစိုးရလက်ထက်လွှတ်တော်တင်မှာပညာရေးဝန်ကြီးတဲ့အဖြစ်ဒေါက်တာမျိုးသိန်းကြီးကိုအတည်ပြုခန့်အပ်လိုက်တဲ့အပေါ်ပညာရေးလောကသားတွေကြားမှာရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေအကြားမှာပါမကျေလည်မှုတွေနဲ့မေးခွန်းထုတ်တာတွေရှိခဲ့ပါတယ်အထူးသဖြင့်ကတော့ဒေါက်တာမျိုးသိန်းကြီးဟာသမ္မတဦးသိန်းစိတ်အစိုးရလက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဦးဆောင်ပါဝင်ခဲ့သူတဦးဖြစ်ပြီးကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတဦးလည်းဖြစ်ပါတယ်ရှင်
ရရှိများရှင် NLD ပါတီဥဆောင်တဲ့အစိုးရအသစ်နဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်နီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါစူးစမ်းလာနေကြပါတယ်နိုင်ငံတကာထိတ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလိုပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲမြန်မာနိုင်ငံကိုသူ့ဘက်ကိုဘက်ပအောင်အရှိနဲ့အနောက်နိုင်ငံတွေကြောင့်လွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောဒရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့နားဆင်ရမှာကတော့မြန်မာနိုင်ငံတွင်းမွေးဇေဝါပပျောက်ရေးပြည်သူကနေဥဆောင်တိုက်ဖြတ်နေရတဲ့ မွေးစေဝါတိုက်ဖြတ်ရေးဟာလွှတ်တော်သစ်လက်ထက်ဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံဟာကဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။မွေးစေဝါပြည်ထနာဟာအခုလွှတ်တော်သစ်အတွက်ရင်ဆိုင်ရမယ့်စိန်ခေါ်မှုကြီးတွေကတစ်ခုဖြစ်ပြီးတော့ဘိန်းဆိုင်ပြိုးသူတွေဟာထိရောက်တဲ့ပြစ်ဒဏ်အပေးမခံရတဲ့အတွက်တချို့တိုင်းရင်းသားဒေသတွေမှာဒီကိစ္စဟာအမြင့်တွယ်နေပြီဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုစတီဆန်ဖို့ကကချင်ပြည်နယ်ကပေးပို့လာတဲ့သတင်းအခြေခံပြီးကိုဝင်းခန့်မောင်ပြောပြပေးပါရှင်။
ဘိန်းအထွက်များနေတဲ့မြကြီးနားဒေသမှာအားကောင်းတဲ့ဘာသာရေးအဖွဲ့အစည်းတစ်ခုဟာငူးရစ်ဆေးဆွဲနေသူတွေအတွက်ဆေးဖြတ်တဲ့နေရာတစ်ခုကိုဖန်တီးပေးထားတာတွေ့ရပါတယ်။ခရီးရန်ဓမ္မတေးတွေဟာစိတ်ကိုတက်ကြွလန်းဆန်းစေပါတယ်။ဒါပေမဲ့အခုလိုကြည်နူးတာယာဝဲရှာရီးရဲ့နောက်မှာအပျက်စီးဆုံးရှုံးတွေကတော့ဆက်လက်ဖြစ်ပွားနေစေပါ။အမောင်ရိတ်တွေနောက်မှာတော့ရိမ့်ပွန်လို့ငူးရစ်ဆေးဆွဲလန်းသူတွေဟာဆေးဖြတ်ရတဲ့ဒဏ်ကိုတော်တော်လေးခံစားနေရပါတယ်။ဒါပေမဲ့အခုလိုပြောင်းလဲစားပြုတ်နေတဲ့မြန်မာစီးပွားရေးအခြေအနေမှာသူတို့အတွက်တခြားရွေးစရာလမ်းကတော့ခက်ရှားရှားပဲဖြစ်နေပါတယ်
။အရင်လုံးဝဆိုအဖွဲ့အစည်းခင်မှာဆိုရင်တော့တိတ်ကွဲ့တွေပါလို့လို့ဆိုအဲ့လိုမျိုးနေရာတွေမှာလိုက်ပြီးမှဝင်လို့လို့ရတယ်လေ။အခုအဲ့လိုမျိုးဘာမှမရှိတော့ဘူးလေ။အဲ့တော့တချို့ကဘိန်းဆိုင်ပြီးစားတယ်။တချို့ကဖြစ်တယ်လို့နေကြဘာအလုပ်မှမရှိဘူး
။မူရစေဝါတိုက်ဖြတ်ရေးအဖွဲ့ဖြစ်တဲ့ပတ်ကြဆန်အဖွဲ့ဟာတောင်တန်းဒေသမှာရှိတဲ့ဘိန်းငင်းတွေကိုခြေမုံတုတ်တင်မှုအတွက်2014ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီနှစ်စောပိုင်းမှာတော့သူတို့ဖွဲ့ဝင်တယောက်ဘိန်းငင်းတွေကိုရှင်းလင်းနေတော့မှာပဲတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ပက်ချစံအဖွဲ့ကောင်းဆောင်သူဖြစ်တဲ့ထန်ကွန်းကတော့ဒီပြစ်ခတ်မှုဟာအစိုးရအဖွဲ့တွေသူတို့ကိုစောင့်ရှောက်ဖို့ရှိနေစဉ်အချိန်တွင်းမှာပဲဖြစ်ပွားခဲ့တာလို့ဆိုပါတယ
်။မုံအန်တီကော security
တချို့နေရာတွေကလုံခြုံရေးအရန်ကိုအနေကြီးပါတယ်။အစိုးရကိုကျွန်တော်တို့အတွက်အကာအကွယ်ပေးဖို့တောင်းဆိုပေမဲ့တကယ်တမ်းအာဏာပိုင်တွေပြီးကြတာကတကယ်လူမျိုးကြီးပြီးနိုင်တဲ့တပ်တွေမဟုတ်ပါဘူးကျွန်တော်တို့အဖို့ပြုခီးသွားရုံလောက်ပဲဖြစ်နေပါတယ်ကျွန်တော်တို့ခုခံကာကွယ်မှုမပေးနိုင်ပါဘူ
းအခုလိုမတည်ငြိမ်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်လဲမူရစ်ဆေးဖြတ်ဖို့အကူအညီပေးနေတဲ့ဆေးကန်းတွေဟာထိရောက်တဲ့ကုသမှုတွေအတွက်လုံလောက်တဲ့ငွေကြေးထောက်ပံ့မှုကိုပုဂ္ဂလိကကဏ္ဍတွေပရာဟိတအဖွဲ့တွေစီကမရနိုင်ဖြစ်နေပါတယ
် We hope that the new government to takeThis issue seriously.
ဆိုရစကဒီကိစ္စကိုပြင်းပြင်းထန်ထန်ကင်တွယ်ဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒီမွေးစေဝါကြောင့်လူတွေဘလောက်ထိစိုးစိုးဝါးခံစားရတယ်ဆိုတာကိုလည်းသူတို့သိပြီးသားဖြစ်တာကြောင့်အစ်တက်လာတဲ့အစိုးရကကျွန်တော်တို့ကိုကူညီဆက်ရှောက်မယ်လို့လည်းထင်ပါတယ်
။မြန်မာပြည်မှာစီးပွားရေးကဏ္ဍအသစ်ရဲ့လက္ခဏာတွေကိုမြင်တွေ့နေရပြီဖြစ်တာကြောင့်ပြည်သူတော်တော်များများကတော့အများအတွက်အကျိုးမရှိတော့တဲ့တချို့လုပ်ငန်းအဟောင်းတွေကိုလုံးဝရပ်ဆိုင်းသွားဖို့အထီကိုမျှော်လင့်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုဝင်းခန့်မောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အာရှဒေသထဲမှာခလင်းငယ်တွေအသက်သေဆုံးရမှုအများဆုံးအကြောင်းရင်းတွေကတခုကိုပြောပြပေးချင်ပါတယ်အာရှနိုင်ငံတွေမှာရှိတဲ့အသက်15နှစ်အောက်ခလင်းငယ်တွေသေဆုံးရတဲ့အကြောင်းရင်း၅ခုတွေကရင်းနှစ်သေဆုံးမှုဟာထိတ်ဆုံးကနေပါနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ဘန်ကောက်ကနေသတင်းပို့ထားတဲ့ Ron Corban ရဲ့စောင်းမကိုရှားဖောင်ကပြောပြပေးပါပါရှင်
ကလေးငယ်ဘေးကင်းလုံခြုံရေးအဖွဲ့ရဲ့စစ်တမ်းတစ်ခုအရနိုင်ငံပေါင်း85နိုင်ငံထဲက48နိုင်ငံမှာရှိတဲ့အသက်15နှစ်အောက်ကလေးငယ်တွေသေဆုံးရတဲ့အကြောင်းရင်း၅ခုထဲကရင်းနှစ်သေဆုံးတာဟာထိတ်ဆုံးကနေပါနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီကလေးငယ်တွေဟာအကာအကွယ်မရှိတဲ့ရေနဲ့နီးတဲ့ပတ်ဝန်းကျင်တွေမှာနေထိုင်ကြပြီးအထူးသဖြင့်ရေမြောင်းတွေရေအိမ်တွေနဲ့ဆယ်မြောင်းတွေဟာအန္တရာယ်အရှိဆုံးနေရာတွေဖြစ်ပါတယ်။ဒေသအတွင်းမှာကောက်ခံထားတဲ့စစ်တမ်းရအာရှဒေသမှာ15မိနစ်တိုင်းကလေးငယ်တဦးထက်မနည်းတည်ဆုံးရပါတယ်။မြေယာဒီကာလအပူချိန်မြင့်မားချိန်နဲ့မိုးအာဒီကာလရေကြီးရေရှမ်းမှုတွေဟာအာရှဒေသကကလေးငယ်တွေအတွက်အထူးအန္တရာယ်ရှိတဲ့ကာလဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာနေထိုင်ကြတဲ့ကလေးတွေတည်ဆုံးမှုနှုန်းဟာဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေထက်အစပေါင်း10ကနေ20အထိမြင့်မားနေတယ်လို့အာရှအခြေစိုက်ကလေးငယ်ဘေးအန္တရာယ်ကင်းရှင်းရေးညွှန်ပေါင်းအဖွဲ့ ASC ကဆိုပါတယ်။ကလေးငယ်ဘေးကင်းလုံခြုံရေးအဖွဲ့ရဲ့စစ်တမ်းရဘင်္ဂလားဒေ့ရှ်နိုင်ငံကရေနစ်သေဆုံးရတဲ့ကလေးငယ်အရေအတွက်ဟာအမြင့်ဆုံးဖြစ်ပြီးတစ်နှစ်အတွင်းမှာ18,000နီးပါးရှိပါတယ်။ဗီယက်နမ်နိုင်ငံမှာတော့ကလေးငယ်ရေနစ်သေဆုံးမှုနှုန်းဟာတစ်နှစ်အတွင်းမှာ11,500ကျော်နဲ့ဒုတိယအဆင့်မှာရှိပါတယ်။ထိုင်းနိုင်ငံမှာတော့တစ်နှစ်အတွင်းကလေးငယ်သေဆုံးမှုနှုန်းက2,600လောက်ရှိပါတယ်။ထိုင်းနိုင်ငံယောဂထိန်းချုပ်ရေးဌာနရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာအရ2006ခုနှစ်ကနေ2015ခုနှစ်အတွင်းရင်းနှစ်သေးဆုံးတဲ့ကလေးငယ်ပေါင်း1900ကျော်ရှိပြီးတရက်ကို10ယောက်နှုန်းနဲ့ရင်းနှစ်သေးဆုံးကြရတယ်လို့ဆိုပါတယ်။ 2012ခုနှစ်ကနေ2015ခုနှစ်အတွင်းနှစ်စဉ်ရင်းနှစ်သေးဆုံးရတဲ့အသက်3နှစ်အောက်ကလေးငယ်190ကျော်ရှိပြီးအိမ်မှာရှိတဲ့ရေလောင်ကန်တွေဒါမှမဟုတ်မူဂျိုကလေးထိန်းချောင်းတွေမှာရင်းနှစ်သေးဆုံးကြရတာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ခရိုင်တိုင်းမှာအရေးအတွက်မကောက်ခံနိုင်ပေမဲ့ကောက်ခံလို့ရခဲ့တဲ့ကြောင်ရှိခရိုင်တစ်ခုထဲတွင်ပဲနှစ်စဉ်ရင်းနှစ်သေးဆုံးရတဲ့ကလေးငယ်4600ကျော်ရှိပြီးတရက်10ရောက်နှုန်းလောက်ရှိတယ်လို့ကလေးငယ်ဘေးကင်းလုံခြုံရေးအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒေသတွင်းအစိုးရတွေအနေနဲ့ရေကူးအဖွဲ့အစည်းတွေဟာရေနဲ့ပတ်သက်တဲ့လုံခြုံစိတ်ချမှုကိုဦးစားပေးလှုပ်ဆောင်ဖို့အတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ဩစတြေးလျရေကူးချန်ပီယံ2000ပြည့်နှစ်အိုလံပစ်ရွှေတံဆိပ်ဆုရှင်ဘီလ်ကာဘီကပြောပါတယ
်။ I think one of the things with the Asian countries they're still yet to
ရေကူးတာဟာအရေးကြီးတယ်လို့မြင်လီဆိုရရထောက်ပံ့မှုတွေရရှိတဲ့အနောက်နိုင်ငံကရေကူးအတင်းဒါမှမဟုတ်ရေကူးအဖွဲ့တွေစနစ်တကျရှိတယ်လို့မျိုးအာရှနိုင်ငံတွေမှာစနစ်တကျမရှိသေးတာပါပဲ
အခုဆိုရင်အနောက်အာရှဘက်မှာမုတ်တုံမိုးတွေစတင်ရွာသွန်းနေပြီဖြစ်ပါတယ်မကြသေးခင်ကမိုးတိထန်စွာရွာသွန်းမှုကြောင့်ပါကစ္စတန်ကလူပေါင်း100နီးပါးသေဆုံးခဲ့ရပြီးအဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်အာရှကအထူးသဖြင့်အင်ဒိုနီးရှားနဲ့မလေးရှားမှာရေကူးလှစ်ကြင်ရင်တင်နန်းကိုဥဆောင်ပို့ချပေးနေတဲ့ရေကူးချန်ပီယံခဘီကတော့ဒေသတွင်းဆွေရတွေနဲ့ရေကူးအသင်းအဖွဲ့တွေအနေနဲ့ဒါကိုဦးစားပေးလှုပ်ဆောင်ရမယ့်အရာတစ်ခုဖြစ်နေလို့ရမှာဖြစ်တယ်လို့ဆိုပါတယ်
Massive floodings, whether in Pakistan at the moment or I know in Jakarta.
ကိုရေကြီးကြကြီးနေတဲ့ Pakistan လို့ဒါမှမဟုတ်ကျွန်တော်တည်တဲ့ Jakarta မြို့တွေမှာတနေ့တောင်မှနှစ်နှစ်အတွင်းအမြဲလိုလိုရေကြီးလေးရှိပြီးတော့အဲ့ဒီချိန်နေဆိုရင်အမိုက်တွေဟာရေမြောင်းတွေမှာပိတ်ကုန်တာကြောင့်ရုတ်တရက်ရေကြီးတာတွေဖြစ်ပြီးတော့ကလင်းငယ်တွေရေနစ်နိုင်တဲ့အခြေအနေပေါ်ပြီးတော့ဖြစ်စေပါတယ်ဒါဟာဦးစားပေးစတင်လှုပ်ဆောင်မယ့်ကိစ္စလည်းဖြစ်ပါတယ်
ထိုင်းနိုင်ငံအာဏာပိုင်တွေကတော့မိဘတွေအနေနဲ့ကလေးငယ်တွေကိုရေကူးတက်အောင်တင်ပေးဖို့နဲ့အထူးသဖြင့်နေ့ခင်ပိုင်းကနေညနေပိုင်းအထိအနည်းရအရှိဆုံးအချိန်တွေမှာမိမိရဲ့ကလေးတွေကိုအနီးကအဆောင်ကြည့်ကြဖို့တောင်းဆိုထားပါတယ်။ဒေသတဝန်းမှာရေကူးအတက်ပညာနဲ့ရေနဲ့ဆိုင်တဲ့လုံခြုံမှုတွေကိုဦးစားပေးလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့တခြားရေကူးအဖွဲ့အစည်းတွေကလည်းအာရှနိုင်ငံတွေကိုတိုက်တွန်းပြောဆိုထားပါတယ်ရှင်။
ရှားဖောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲတနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ9နာရီအထိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်နေတာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ57 kHz 5885တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ဗီဒီယိုရဲ့အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့ G7 လို့ခေါ်တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံသားကြီးဝန်ကြီးတွေဂျပန်နိုင်ငံဟီရိုရှိမားမှာစတင်လိုက်ပြီးဖြစ်တဲ့နှစ်ရက်ကြာညီလာခံအတွင်းအဓိကဆွေးနွေးမယ့်အထဲမှာကမ္ဘာလုံးဆိုင်ရာလုံခြုံရေးချင်းချောင်မှုတွေလည်းပါဝင်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကအာဖဂန်နစ္စတန်နိုင်ငံခီးစဉ်အပြီးတနင်္ဂနွေနေ့မှာဂျပန်နိုင်ငံဟီရိုရှိမားကိုရောက်ရှိနေတာဖြစ်ပါတယ်အိန္ဒိယနိုင်ငံထောင်ပိုင်းကာရာလာပြည်နယ်ကဖျားချောင်းတစ်ခုမှာတနင်္ဂနွေနေ့အစောပိုင်းကကြီးမားတဲ့မီးလောင်မှုတစ်ခုဖြစ်ပွားခဲ့လို့လူ100လောက်သေပြီးရာနဲ့ချီထန်ရာရခဲ့ပါတယ်။ဖျားချောင်းနှစ်ပတ်လည်ဖျားပွဲတော်မှာမီးရှုမီးပန်းတွေကိုစုယုံကြည့်ရှုဖို့ထောင်နဲ့ချီတဲ့ဖျားဘူးတွေစုယုံနေခဲ့ချိန်မှာအခုလိုမီးလောင်မှုဖြစ်ခဲ့တာဖြစ်ပါတယ်။အိန္ဒိယစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဆောင်ရွက်နေတဲ့အတောအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာအိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်။လွန်ခဲ့တဲ့10နှစ်ဒါမှမဟုတ်အရင်နှစ်တွေတုန်းကအိန္ဒိယနဲ့ပူးပေါင်းဆောင်ရွက်ဖို့မမျှော်မှန်းနိုင်ခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အခုလှုပ်ဆောင်နေတယ်လို့ကာကွယ်ရေးဆိုင်ရာအကြီးအကဲအရာရှိတဦးကပြောပါတယ်။နှစ်နိုင်ငံသုံးနိုင်ငံပူးပေါင်းဆောင်ရွက်ချက်တွေနဲ့စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာဤပညာပိုင်းနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာစေဖို့အတွက်လည်းကာကွယ်ရေးဝန်ကြီးကာတာလှုပ်ဆောင်သွားမှာဖြစ်ပါတယ်။နွေမာလာကပြင်သစ်နိုင်ငံပါရီမြို့တော်တိုက်ခိုက်မှုနဲ့ဆက်နွယ်နေတဲ့အကျန်းဖဲအဖွဲ့ရဲ့အမားခံအုပ်စုတွေဟာတကယ်တော့ပြင်သစ်မှာဒုတိယအကြိမ်တိုက်ခိုက်ဖို့ပြင်ဆင်ထားပေမဲ့ပြီးခဲ့တဲ့လကတော့ပြင်သစ်အစားဘရက်ဆဲမြို့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယံအစိုးရရှင်းနေတွေကပြောဆိုပါတယ်
သတင်းကြေညာကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့နက်ရှင်ခါလီဖြစ်ပါတယ်ရှင်ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ဒီညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.